ဆီးရီးယားနိုင်ငံမှာဓာတ်ရုပ်လက်နဲ့တုံပြီးတိုက်ခိုက်တယ်လို့ပြောဆိုမှုတွေနဲ့ပတ်သက်ပြီးတုံ့ပြန်တဲ့အနေနဲ့အကန့်အသတ်နဲ့အရေးယူတိုက်ခိုက်ဖို့စဉ်းစားနေပါတယ်လို့ American သမ္မတ Barack Obama ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့ဆုံးဖြတ်ချက်တစ်စုံတစ်ရာကိုတော့အပီးတိုင်းမချမှတ်သေးဘူးလို့ဆိုပါတယ်။ဆီးရီးယားအစိုးရဟာပြီးခဲ့တဲ့လကတိုက်ခိုက်မှုမှာဓာတ်ရုပ်အစိတ်လက်နက်တွေကိုသုံးဆွဲခဲ့တာကို American ထောက်လှမ်းရေးအချက်လက်တွေကညွှန်ပြနေတယ်လို့ American နိုင်ငံချိုင်းဝန်ကြီး John Kerry ကသတင်းတောက်တွေကိုပြောကြားပြီးမကြခင်မှာပဲသမ္မတ Obama ကအခုလိုပြောဆိုခဲ့တာပါ။ဆီးရီးယားနိုင်ငံ Damascus မြို့ရနာမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်အတွင်းကလေးတငယ်426ရောက်အပါဝင်အရက်သား1400ကျော်သေဆုံးခဲ့ရပြီးဒီတိုက်ခိုက်မှုမဖြစ်ပွားခင်3ရက်အလိုမှာစီးရီးယားအစိုးရဓာတ်ရုပ်လက်နက်ကိုင်တပ်ဖွဲ့တွေကိုဒီဒေသမှာတွေ့ခဲ့ရကြောင်းအထောက်အထားတွေရခဲ့တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ဒါအပြင်ဖြစ်ခတ်ခဲ့တဲ့ rocket ဒုံးကျည်ဟာစီးရီးယားအစိုးရတပ်တွေထိန်းချုပ်ထားတဲ့နေရာကလာရာဖြစ်ပြီးအတိုက်ခံတွေခြေကုပ်ယူထားတဲ့နေရာနဲ့ဝန်းကျင်ကိုဖြစ်ခတ်ခဲ့တာလို့ဆိုပါတယ်။စီးရီးယားအရာရှိတွေကအစိတ်တက်ငွေ3ပြီးတိုက်ခိုက်တာကိုအတီးပြူကြောင်းပြောကြားချက်တွေကိုကြားဖြတ်ပြီးနားထောင်ထားတဲ့အထောက်အထားတွေကိုပါထောက်လှမ်းရေးအစီရင်ခံစားထဲမှာတွေ့ရတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။သမ္မတအိုဘားမားကတော့စစ်တပ်ဘက်ကရောအမျိုးသားလုံခြုံရေးတပ်ဖွဲ့ဝင်တွေစီကပါတရင်ချက်လက်တွေကိုရယူနေပြီးအမေရိကန်လွှတ်တော်နဲ့မဟာမိတ်နိုင်ငံတွေစီကအကြံဉာဏ်တွေကိုပါယူနိုင်ဖို့အတွက်တိုင်ပင်နေပါတယ်လို့အမေရိကန်အရာရှိတွေကပြောကြားပါတယ်။